American ဂျာမိုင်းနယ်စပ်ဒေသမှာနိုင်ငံခလုံးခွင့်တောင်းခံသူတွေပေါ်မှာ American ဆွာကလူခွင့်ချိုးဖောက်မှုရှိနေတယ်လို့ AI နိုင်ငံတကာလူမျိုးချမ်းသာ권လူခွင့်အဖွဲ့ကြီးကဝေဖန်လိုက်ပါတယ်။ Amnesty International အဖွဲ့ကကြေညာပြီးထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့ဘိုးဆွာနယ်စပ်နဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေကိုထိကျရတဲ့ American အမိငယ်လုံးချုံကြီးဌာနရဲ့မူဝါဒတွေနဲ့ပတ်သက်ပြီးဝေဖန်လိုက်တာဖြစ်ပါတယ်။ American ပြည်တော်စုကိုရာရောက်တဲ့ထောင်နဲ့ချီတဲ့နိုင်ငံရေးခေါလုံသူတွေကိုတရားဝင်ပြန်ပြီးပုတ်ဖို့အတွက်စနစ်တကျစီမံကိန်းချပြီးတော့ကျူးလွန်နေတယ်လို့ပြောပါတယ်။American ဒီ Trump အစိုးရအဖွဲ့အရာတရားဝင်ဆိုင်ရဆရာမပါဘဲနဲ့နေဆက်ကျော်ဖြတ်ပြီးဝင်ရောက်လာနေသူအလုံးကို Zero Tolerance ခေါ်လုံးဝတိမခံတဲ့မူဝါဒအရာကျောင်းရည်သူရဲ့မိသားစုတွေနဲ့ပါလာတဲ့ကလေးငယ်တွေကိုခွဲထားပြီးတော့ဒီခွဲထားတဲ့ကလေးငယ်အရေးအတွက်ကိုလည်းတိတိကျကျထုတ်ပြန်တာမျိုးမရှိဘူးလို့ပြောကြားခဲ့တာပါ။